စင်ကာပူနိုင်ငံကိုအလုတ်သဘောခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့လီခွမ်းယူပြည်သူ့ရေးရာမူဝါဒကျောင်းကိုတွားရောက်ပြီးကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝိုင်းရင်ဝင်ကြီးကိုချောက်တောင်နဲ့တွေ့ဆုံပါတယ်။စင်ကာပူသမ္မတဟာလီမာယာကွတ်နဲ့လည်းမနေ့ပြန်မှတွေ့ဆုံမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာစင်ကာပူဝင်ကြီးချုပ်လီရှန်လွန်းရဲ့ဖိတ်ကြားချက်နဲ့လေးရကြာခီးစဉ်ကိုမနေ့တနင်္ဂနွေနေ့ကစတင်ခဲ့တာပါ။စင်ကာပူနဲ့မြန်မာကြားဒီနှစ်ကုန်မှာနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုသဘောတူညီချက်လက်မှတ်ရေးထိုးတာအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နေချိန်မှာပဲအခုလိုခီးစဉ်စတင်တာဖြစ်ပါတယ်။ဒေါက်ဆာဆူဂျီဟာဩဂုတ်လ22ရက်နေ့အင်ကာနေ့မှာပဲ Grand Hyatt Hotel မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုများနှင့်ရှေလန်းခီဆိုတဲ့ခေါင်းစဉ်နဲ့53ချိန်မြောက်စင်ကာပူ Lecture မူဝါဒရေးရာမင်ကွန်းပြောမှာဖြစ်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးတောင်ထွန်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်သမရာယုံဝင်ကြီးဌာနဒုတိယဝင်ကြီးဦးမင်းသူနိုင်ငံခြားရေးဝင်ကြီးဌာနကအစိမ့်မြင့်အရာရှိကြီးတွေပါလိုက်ပါသွားတာဖြစ်ပါတယ်